စကိုင်းတိုင်းမုံရွာကလေးဝမဟာမြိုင်လမ်းတစ်ချောင်းမှာလက်နက်ကင်တိုက်ပွဲတွေဖြစ်တိုင်းအသွာလာပိတ်ကုံတာကြောင့်ရင်မောင်းတွေမကြာခဏဒုက္ခရောက်လေရှိပါတယ်စစ်တပ်လမ်းကြောင်းရှိတဲ့အခါမျိုးမှာလည်းလမ်းတွေပိတ်ထားတဲ့တာကြောင့်ဒီလမ်းကြောင်းကိုအသုံးပြုနေကြသူတွေအတော်လေးအခက်တွေ့နေရပါတယ်အခုလည်းဒီအခက်ကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကလေးမျိုးကနေမန္တလေးအထိသွားလာရမှာအဓိကအသုံးပြုတဲ့မဟာမြိုင်လမ်းမှာလက်နက်ကင်ပဋိပက္ခအခြေအနေတွေကြောင့်ခီးတဲ့တင်တဲ့ကုန်တင်ကားတွေမကြာခဏပိတ်မိတတ်ပါတယ်။မတ်လ၂ရက်ဒီကနေ့မှလည်းရင်းအသွာလာပိတ်ထားတယ်လို့အဲ့ဒီလမ်းမှာပိတ်မိနေတဲ့ကားစရာတူကပြောပါတယ်။စစ်တပ်စစ်ကြောင်းကြောင့်ဒီကနေ့ပိတ်နေတာလို့အခုလိုပြောပါတယ်
။မာနီလာလေဟွာမှာပိတ်နေတာပြင်းကိုင်းဆိုတဲ့သွားရှိတယ်။ပြင်းပြင်းမျိုးနယ်ထဲမှာပါတာ။အဲ့ဒီကောင်ကရဲလမ်းပိတ်တယ်ဗျာ။သူကစစ်ကြောင်းလာရင်ခက်ခက်အားလို့ကားတွေတားတားထားတာအဲ့လိုဖြစ်တာ။ညှက်ထားတာဟိုဘယ်ကားမှမသွားဘူး။အမေကတော့အမေကတော့ဟိုအစင်းကားပေါ့မန္တလေးကိုဆင်းတဲ့ကားတွေတော့လွတ်ပြီးနေဒီနေ့ကတော့အကုန်ဖိတ်ထားတယ်
။စကိုင်းတိုင်းတွေကအဓိကလမ်းမကြီးတွေဖြစ်တဲ့ရာကြီးလမ်းနဲ့ဂံကောလမ်းကတော့မိုင်းအန်နေရဲ့ကြောင့်အသွားမရပဲပိတ်ထားတာနှစ်နှစ်နီးပါးရှိပါပြီ။အခုလည်းမဟာမြိုင်လမ်းကိုအသုံးပြုပြီးမြို့တွေကွေဝိုက်သွားရလို့ခီးလမ်းကြောင့်ကပုံမှန်ထက်နှစ်ဆပိုကြတဲ့အခြေအနေကိုလည်းပြောပါဗျ။အဲ့
ဒါကမှကျွန်တော်ကဖွင့်တာပဲ။တကယ်ကနေဒီမှာသာဘူးဆိုတာရှေးဘူးမြေကြီးနားလမ်းပေါ်ရောက်သွားတယ်ဒီကုန်းရွာရှိတယ်။အဲဒီလမ်းကြီးသွားတယ်။တကွေးတစ်ပတ်ကြီးသွားတာပေါ့ဗျာ။အရင်တော့ဆိုရင်6ဦးကသွားတယ်6ဦး6ပြီးတော့ဟာလာမှာပေါ့6ဦးနဲ့6ဦးညောင်းမီတာလမ်းခေါ်မှာပေါ့ရှေးဘူးပေါက်တော့ပဲအဲဒီလမ်းလေးကြီးတယ်မှာနေချင်းပေါက်တယ်အခုဒီတကယ်ကနေသာဘူးဆယ်လမ်းအဲဒီရှေးဘူးမြေကြီးနားဒီကုန်းလမ်းပေါ်ရောက်သွားတော့ဝေးသွားတယ်မိုင်40လောက်ပို့ဝေးသွားတော့ကားတွေလည်းတ냐ကြီးဖြစ်ပေါ်တာမာလီကမို့
လမ်းကုလမှာကားလမ်းအသုံးပြုမရတဲ့အခြေအနေကြောင့်ကုန်တင်ပို့မှုနှောင့်နှေးကြံ့ကြာသလိုမဖြစ်မနေကိစ္စနဲ့ခီးသွားလာရမယ်ဆိုရင်သွားမရဖြစ်မှာကိုဒေသခံတွေကစိုးရိမ်ကြတာပါလမ်းခီးမှာအချိန်ကြာနေမယ်ဆိုရင်ကုန်စိမ်းနဲ့တခြားကုန်စည်တွေအခက်အခဲရှိနိုင်တယ်လို့ကလေးမျိုးဒေသခံတူကပြောပါတယ်
ကုန်စိမ်းတွေအတွက်ကျတော့အခက်အခဲရှိတာပေါ့အမရပုံဆောင်ပိုင်းတွေအတွက်ကတော့အဲ့တော့ဒီအခက်အခဲတော့မရှိပါဘူးဗျာသူကျတော့သူပြီးမှလောင်ထားရင်တော့ဒါအစပြေတဲ့အပိုင်းလေးရှိမှာပေါ့ပြက်ကြက်ကြလေးပိတ်သွားတယ်ဆိုတော့တချို့လူတွေအတွက်ကျတော့လက်ခက်တာပေါ့အ
ဲ့ဒီဒေသဘက်မှာလောလောဆယ်အသုံးပြုနေရတဲ့မဟာမြိုင်လမ်းကလည်းမိုးရွာသည်ဆိုရေတိုက်စားတဲ့ဒဏ်ကြောင့်သွားလာရခက်ခဲတာမျိုးရှိတယ်လို့ပြောပါတယ်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဆရာနာတိမ့်မှုစန့်ကျင်တဲ့ပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကနေရာတော်တော်များများမှရှိနေတာပါ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စကိုင်းတိုင်းကအဓိကလမ်းမကြီးတွေကိုပြည်သူကာကွယ်ရေးအဖွဲ့တွေအနေနဲ့ထိန်းချုပ်ထားနိုင်ပြီလို့ပြောထားပါတယ်လမ်းပိုင်းအသုံးပြုပြီးသွားလာနေသူတွေကတော့လမ်းတလျှောက်တိုက်ပွဲအခြေအနေကိုသတိထားပြီးသွားလာနေရတယ်လို့ပြောပါတယ်ရှင်